American Brown စုစုံစမ်းစစ်ဆေးရေးဘျူရို FBI ကအလို့ရှိဆုံး Al Qaeda စစ်သွေးကြွအကြီးတန်းအဖွဲ့ကောင်းဆောင် Abu Musin al-Masri ကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကတပ်ဖြတ်တုပ်တင်ခဲ့တယ်လို့အာဖဂန်အမျိုးသားလုံခြုံရေးအဖွဲ့ NDS က Twitter စာမျက်နှာမှာစနေနေ့နောက်ပိုင်းကရေးသားခဲ့ပါတယ်။ al-Masri ဟာပြည်ပအကြမ်းဖက်အဖွဲ့တွေကိုလိုအပ်တဲ့ပစ္စည်းအထောက်ပံ့ပေးနေတယ်လို့ American နိုင်ငံသားတွေကိုတပ်ဖြတ်ဖို့လှုပ်ဝဲပူပေါင်းကြံစီမှုနဲ့ American နိုင်ငံတွင်ဆွဲချက်တင်ထားတာပါ။ Al Qaeda အဖွဲ့ဒုတိယအကြီးဆုံးခေါင်းဆောင်သူဖြစ်တယ်လို့ယူဆထားတဲ့ al-Masri ကိုအာဖဂန်အရှေ့ပိုင်းဂါဇနီအထူးစစ်စင်ရေးတစ်ခုအတွင်းမှာတပ်ဖြတ်ခဲ့တာဖြစ်တယ်လို့ NDS ကပြောပါတယ်။ဤကြီးလူမျိုးတူဖြစ်တဲ့ al-Masri ဟာအိန္ဒိယတိုက်ငယ်မှာအယ်ကာအီဒါစစ်သွေးကြွအဖွဲ့အုပ်ချုပ်သူခေါင်းဆောင်လည်းဖြစ်တယ်လို့ FBI ကပြောပါတယ်။အာဖဂန်မှာအယ်ကာအီဒါစစ်သွေးကြွ200နီးပါးလှုပ်ရှားမှုတွေရှိနေသေးတယ်လို့ပြီးခဲ့တဲ့လကအမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုကပြောခဲ့တာပါ။အယ်ကာအီဒါအဖွဲ့က2001ခုနှစ်စက်တင်ဘာ17ရက်နေ့အမေရိကန်နိုင်ငံတွင် 9/11 အကြမ်းဖက်တိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာပါ။အယ်ကာအီဒါစစ်သွေးကြွတွေကိုအာဖဂန်မှာခိုလုံခွင့်ပေးထားတဲ့တာလီဘန်ခေါင်းဆောင်တချို့ကိုတိုက်ထုတ်ဖို့အတွက်အာဖဂန်ကိုအမေရိကန်ကကျူးကျော်ဝင်ရောက်နေတာဒီလအတွင်းမှာ19နှစ်ပြည့်ပြီဖြစ်ပါတယ်။ February လတုန်းကအာဖဂန်နဲ့တာလီဘန်အဖွဲ့တွေကြားအမေရိကန်ဦးဆောင်မှုနဲ့သဘောတူညီချက်တချို့ရပြီးတဲ့နောက်အမေရိကန်ကသူ့ရဲ့တပ်တွေကိုတဖြည်းဖြည်းပြန်ပြီးရုပ်သိမ်းနေပြီလဲဖြစ်ပါတယ်ရှင်။